တိုက်ပွဲရဲ့ပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအရက်သားပြည်သူတွေကိုကာကွယ်စောင့်ရှောက်ဖို့နောက်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုလိုက်နာဖို့အာရခတပ်တော် AA ကိုကုလသမဂ္ဂအရာရှိဟောင်းနေနဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကဒီကနေ့ပဲတိုက်တွန်းပြောဆိုလိုက်ပါတယ်စစ်ကောင်စီတပ်ဖွဲ့တွေနဲ့ AA တပ်တို့ကြားမောင်နှမမျိုးနယ်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်နှစ်မြစ်ကိုကူးပြီးတော့အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ဖို့ကြိုးစားတဲ့ရိုဟင်ဂျာတွေတိုက်ခိုက်ခံရလို့လူ200 Daha ee pwee le che ba lu su suwe mu re shi de lu le pyo tha ba de. Bi ge le me la sa kwa ne yan di ma rong ga bu di rao myo ne ma. Rohingya re dek kai khen ya re dren ni twa bo ke biro ee le che lu su suwe khen ya bu re su ra go le thop bian jam ma phop ya ba de. Ee bak ga ro tai pwee re e twe ma rohingya re go sit kaun si tak ga lu da dai phin ne a tong pyu ni da re shi chang su suwe ke biro tru go lu myaw aw ka tin ke ba de so bi dren thop bian tha ba de. SAC M ge thop bian jam ma ro rohingya re ne tacha a yat da pi du re paw ma ကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေဟာဘယ်သူလက်ချက်ဆိုတာကိုတော့လက်တလောအဆုံးဖြတ်မပေးနိုင်သေးဘူးလို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်မှာအေအေအာရခတက်တော့အဖွဲ့အနေနဲ့စစ်ကောင်စီတပ်ဖွဲ့တွေကိုအသာစီးရပြီးတော့နယ်မြေတွေထိန်းချုပ်ထားနိုင်တာကြောင့်အရက်သားပြည်သူတွေကိုအကာအကွယ်ပေးဖို့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုလိုက်နာဖို့လိုအပ်ကြောင်းကိုသတိပေး